မြန်မာအာဏာသိမ်းစစ်တပ်ပေါ်မှာအမေရိကန်ကအရေးယူဒဏ်ခတ်ဖို့သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ဖိအားပေးခံနေရချိန်မှာပဲအမေရိကန်ရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Chevron Corporation ကမြန်မာနိုင်ငံတွင်းကသူတို့ရဲ့စွန့်ရင်လုပ်ငန်းတွေမထိခိုက်အောင်လုပ်ပေးဖို့အမေရိကန်လွှတ်တော်အမတ်တွေနဲ့အစိုးရအရာရှိတွေကိုလိုက်ပြီးဆွဲနေတာတွေ့ရတယ်လို့ဗဟိုအစိုးရကပြောပါတယ်ရေနံပေါ်ကျော်တဲ့မြန်မာနိုင်ငံမှာဝင်ရောက်လုပ်ကင်နေတဲ့ရေနံနဲ့တဘာဝဓာတ်ငွေကုမ္ပဏီလက်တဆုပ်စာလောက်ထဲမှာ Chevron လဲပါနေတာဖြစ်ပြီးရေနံဟာစစ်တပ်အာဏာသိမ်းပြီးကြတဲ့ကပြည်သူကိုအချမ်းဖက်ချိန်မုန်းတဲ့စစ်တပ်ရဲ့အဓိကဝင်ငွေရလန်းတစ်ခုပါသူတို့ကုမ္ပဏီကိုအကာအကွယ်ပေးဖို့အတွက် Chevron ကဒီနှစ်ပထမ3လအတွင်းအမေရိကန်မှာအခုလိုလိုက်ဆွဲဖို့အတွက်ဒေါ်လာ2တန်းကျော်သုံးဆွဲခဲ့တာဖြစ်ပါတယ်ဒါဟာမြန်မာပါဝင်နိုင်ငံအများပြားမှာရှိတဲ့သူတို့ကုမ္ပဏီနဲ့ပတ်သက်ပြီးနိုင်ငံခြားရေးဌာနစီးပွားကူးသန်းရေးဌာနနဲ့အမျိုးသားလုံခြုံရေးကောင်စီတွေကအရာရှိတွေအပြင်အမေရိကန်လွှတ်တော်အမတ်တွေနဲ့ပါဆွေးနွေးမှုတွေလုပ်ရမှာတုံ့ဆွဲရာဖြစ်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။